'cause it only serves to make me more determined to achieve my final goal.
In his presidential proclamation for Women's History Month, President Barack Obama notes that courageous women have called not only for the absence of
oppression. မြန်မာပြည်မှာတမိုင်းတင်လာကိုဂုဏ်ပြုတဲ့သူရဲ့ပြောကြားချက်မှာသမ္မတဘရက်ကိုဘားမားကတတိရှိလာတဲ့အမျိုးသမီးတွေအနေနဲ့ဖိနှိပ်ချုပ်ချယ်ခံရမှုကိုအဆုံးသတ်ဖို့တောင်းဆိုခဲ့ကြတဲ့အပြင်အခွင့်အလမ်းတွေကိုလည်းဖန်တီးပေးဖို့တောင်းဆိုခဲ့ကြတာကိုရေးသားထားပါတယ်စစ်တပ်မှာတော့အမျိုးသမီးတွေအတွက်အခွင့်အရေးတွေပိုပွင့်လင်းလာတာက2013ခုနှစ်ကဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးဌာနကအမျိုးသမီးစစ်မှုထမ်းတွေရင်ဆိုင်တိုက်ပွဲဝင်တာကိုကန့်သတ်ခဲ့တဲ့စီမင်းစည်းကမ်းကိုရုပ်သိမ်းပေးလိုက်တာဖြစ်ပါတယ်
။အဲ့ဒါကတော့မတ်လ6ရက်တည်း Women's History Month အမေရိကန်အမျိုးသမီးများသမိုင်းတင်လာကိုရည်စူးပြီးသမ္မတဥဘာမားကသူ့ရဲ့ကြေညာချက်မှာထည့်သွင်းပြောကြားခဲ့တဲ့အချက်တွေနဲ့အချက်တစ်ချက်ကိုကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Nathan Perry ကထောက်ပြခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကစလို့အမေရိကန်အမျိုးသမီးစစ်မှုထမ်းတွေဟာ Combat လို့ခေါ်တဲ့စစ်မြေပြင်မှာရင်ဆိုင်တိုက်ပွဲဝင်ခွင့်ရရှိမှုနဲ့ပတ်သက်လို့အမျိုးသမီးမရင်းတက်ကြဖြစ်တဲ့ Daniel White က
I feel that all women who chose to make that step into the military both
had တိကစစ်တပ်ထဲဝင်ခဲ့ကြတဲ့အမေရိကန်အမျိုးသမီးတွေအပါအဝင်အခုလက်ရှိအမျိုးသမီးစစ်မှုထမ်းတွေရောအားလုံးဝိုင်းဝန်းကြိုးပမ်းခဲ့ကြလို့ခုလိုအခွင့်အရေးရခဲ့တယ်လို့ကျွန်မထင်ပါတယ်လာတူပါပဲအမျိုးသမီးတွေကိုခုလိုပါဝင်ခွင့်ပြုဖို့တောင်းဆိုခဲ့ကြတဲ့တတိရှိတဲ့အမျိုးသားတွေရဲ့ကျေးဇူးလဲပါတယ်လို့ဆိုရမှာပါလို့ Marine Tactical Daniel Watt ကသတင်းမီဒီယာကိုပြောခဲ့တာဖြစ်ပါတယ်။ဒါအပြင်သမ္မတဥဘာမားကသူ့ရဲ့ကြီးညာချက်မှာမျက်မှောက်ခင်မှာမိသားစုဝင်ငွေကိုအဓိကရှာဖွေပေးနေကြတဲ့လူတွေထဲမှာအမျိုးသမီးဥယေဟာပိုတိုးလို့လာနေပြီးနိုင်ငံရဲ့အလုသမားတဝက်မိဘဟာအမျိုးသမီးတွေဖြစ်ကြတဲ့အပြင်အတတ်ပညာကျွမ်းကျင်မှုကဏ္ဍမှာလည်းဘီအတွက်တိုးလာနေတဲ့အကြောင်းဒီလုံလောက်ဝင်ဝင်တဲ့အမျိုးသမီးတွေရဲ့60ရာခိုင်နှုန်းကျော်ဟာလေ9နှစ်အောက်ကလေးငယ်တွေရှိကြတဲ့မိခင်တွေဖြစ်ကြတဲ့အကြောင်းနဲ့နိုင်ငံရဲ့စီးပွားရေးရောမိသားစုဝင်ငွေရဲ့စာဝတ်နေရောဖူလုံစေဖို့အမျိုးသမီးတွေပါဝင်လှုပ်ဆောင်မှုဟာတိုးလာတာတွေ့ရတဲ့အကြောင်းဖော်ပြထားပြီးအမျိုးသမီးတွေရဲ့အောင်မြင်မှုဟာအမေရိကန်ပြည်ထောင်စုကြီးရဲ့အောင်မြင်မှုလည်းဖြစ်တယ်လို့သမ္မတကအတိအမှတ်ပြုပြောကြားသွားပါတယ်ဒီနေ့အမျိုးသမီးများတမိုင်းတင်လာရဲ့ဆောင်ဘုတ်ကတော့မျိုးသမီးတွေရဲ့ဘဝမျိုးစုံကိုစူပောင်းပုံဖော်ကြဖို့ဖြစ်ပါတယ်။အထူးသဖြင့်အတိတ်ကနေမျက်မှောက်ကာလအထိဂန္ဓာအသီးသီးမှာပြောင်မြောက်လာတဲ့အမျိုးသမီးတွေရဲ့ဘဝကြိုးပမ်းမှုတွေကိုနောင်လာနောက်သားအမျိုးသမီးတွေနမူနာယူအားကျကြဖို့ရည်ရွယ်တာဖြစ်ပါတယ်။မတ်လမှာကြာရောက်တဲ့အမျိုးသမီးများသမိုင်းတင်လာမှာမိမောင်ထိုးပြလေးရှိတဲ့နောက်တစ်ခုကတော့အမေရိကန်အမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမေရိကန်အမျိုးသမီးကြီးတွေရဲ့စွမ်းဆောင်မှုပဲဖြစ်ပါတယ်။မော်လီမက်ဂရဂါကတော့ NUHB လို့ထုတ်ောက်ခေါ်တဲ့အမျိုးသမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူးတွဲမတည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
်။ Well, I think the most noted personality of the women's rights movement is in terms of women.
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်တည်နယ်ဆနကောဖောလ်စ်နီလာကန်မှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကန်နောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောက်ဆိုခဲ့တယ်လို့မြတ်မိများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1860ခုနှစ်မှာဆူဇန်ဘီအန်တနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲမစ်မက်ဂရဂါက
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့အလစ်ဘက်ကေဒီစတန်တန်ဖြစ်ပါတယ်သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American Pioneer အနေနဲ့အင်္ဂလစ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီဂျင်ညာစာရန်မှာရေးသားခဲ့ပါတယ်
။ကုလို1848ခုနှစ်ကစလို့Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုမြို့သမီးအချို့တော်ဆောင်ရွက်ရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာ Wyoming ပြည်နယ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင် 1920 ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများခွင့်လှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာတန်းကြီးကို Seneca Falls ကြီးညာစာတန်းကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal.That they are endowed by their creator with
certain rights. ဤမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ကြီးညာစာတန်းကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Seneca Falls နီလာကမှာအမျိုးသား40ပါဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးပြည်ပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်ဆက်ရှိနဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိတိမိမိစကားအသုံးနှုန်းနဲ့ကြီးညာစာတန်းကြီးမှဝေဖန်ထားပါတယ်
။ He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments and from those she is permitted
မြန်ဆွန်ကြီးမမဲအလားလာရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေမျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ကြီးညာစာတန်းကြီးမှထောက်ပြထားပါလေဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တပည့်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လဲကြီးညာစာတန်းကြီးမှထောက်ပြထားပါတယ်
။ Now, in view of this entire disenfranchisement of one half the people of this country, we insist that they
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတပည့်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Seneca Falls ကြီးညာစာရန်ကြီးမှဖော်ပြထားပါတယ်။ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်ခွင့်တွေရရှိကြပြီးဥပဒေအရလည်းကာကွယ်ဆောက်ရှောက်ပေးထားတာတွေရှိပေမယ့်ဒန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးချိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညှိကုံးချုပ်အပ်ပါရဲ့ရှင
် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger Not enough